ရခိုင်နောက်ပိုင်းမှာရိုဟင်ဂျာတွေအများစုနေထိုင်ရာဘူတိတောင်နဲ့မောင်းနှုံမြို့နယ်တွေထဲအာနာသိန်းစစ်ကောင်စီတပ်တွေနဲ့အာရခတ်တော်အေအေဂျာတိုက်ပွဲတွေပြင်းထန်နေချိန်မှာရိုဟင်ဂျာရဲသားတွေထိခိုက်သေးဆုံးပြီးနေအိမ်တွေဖျက်ဆီးခံရတဲ့တဲ့တွေပြီးခဲ့တဲ့သတင်းပတ်တွေနဲ့ချီစစ်တိုက်ထွက်လာနေတာပါပြီးခဲ့တဲ့မေလ18ရက်မှာတော့ဘူတိတောင်မြို့ကိုအေအေကထိန်းချုပ်ချိန်မှာစိုးရိမ်ပွဲအခြေအနေတွေအမြင့်ဆုံးဆက်ဖြစ်ခဲ့ပါတယ်ဒီလိုအပြန်အလှန်အငင်းပွားနေရကနေဘလိုလားအတက်ပြဿနာတွေစီပိုးပြီးဥတီသွားနိုင်စေလို့လွတ်လပ်တဲ့စစ်ဆေးအရေးယူမှုတွေလုပ်ဖို့ရိုဟင်ဂျာရေးနဲ့မြန်မာလူ့အခွင့်အရေးအတွက်နိုင်ငံတကာမှာလှုံ့ဆော်နေတဲ့မျိုးသမီးငင်းငယ်ရေးကွန်ရက်ကမောက်ဝဝင်းနုက VOA ကိုပြောပါတယ်
အဓိကကတော့ငြိမ်းချမ်းမှုကိုတိစောက်ပေးပါတရားမျှတမှုကိုတိစောက်ပေးပါဒုတိယလူမျိုးဖြစ်စဉ်တွေကိုညှင်းပယ်နေမဲ့အစားပြည်သူတွေအကုန်လုံးမမျက်နှာခဲ့သူတွေအားလုံးအတွက်ပေါ့နော်ဒီလိုမျိုးလွတ်လပ်တဲ့သတင်းမီဒီယာနဲ့နိုင်ငံတကာ investigation တွေကိုလက်ခံပေးပါလို့ပဲကျွန်တော်မေတ္တာရခံကြပါတယ
်ရခိုင်တိုင်းဝိုင်းဘက်ကတော့အထူးသဖြင့်နိုင်ငံတကာရဲ့ထုတ်ပြန်ချက်တွေဆွဆဲချက်တွေကတစ်ဖက်ဆောင်းနေဖြစ်နေတယ်လို့ယူဆကြပါတယ်ဥပမာကုလသမဂ္ဂလူခွင့်ရေးမာမင်းကြီးရုံးကထုတ်ပြန်ချက်တွေမှာဆိုရင်လူအုပ်စုတစ်ခုကိုအဓိကထားပြီးစိုးရင်ကြောက်ကြနေတဲ့သဘောမျိုးတွေ့ရတယ်လို့ရခိုင်အမေရိကန်လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ဖြစ်တဲ့ကိုသိန်းထွန်းစံက VOA ကိုပြောပါတယ်
။အဲတချို့ပြောဆိုချက်တွေကဒီရှိနေကြတဲ့ဒီမတူကွဲပြားတဲ့လူမျိုးတွေကြားထဲမှာပြဿနာကိုတမင်ကဖန်တီးတဲ့လူမျိုးစက်ကလုံးတွေစာသားတွေပါနေတာကိုတွေ့ရတယ်။ဆိုတော့ UN ကနေပြီးတော့ဒီလိုလှုပ်ဆောင်ချက်တွေကကျွန်တော်တို့ဒီအမှန်တမ်းပြောရင်တော့ဒီမြန်မာတပြည်လုံးကတစ်ကောင်စီစစ်အစိုးရတော်လှန်နေတဲ့အချိန်မှာအထောက်အကူမပေးဘဲနဲ့ပြဿနာသွား create လုပ်နေတယ်လို့ဖြစ်တာကိုတွေ့ရတဲ့အတွက်ကျွန်တော်တို့ကဒီ UN Human Rights Council ရဲ့ Commissioner ဘိုခါတော့ကိုသူလုပ်နေတဲ့အလုပ်တွေအဆင်မပြေဘူးကျွန်တော်တို့မှားယွင်းနေတာဖြစ်နေတယ်ပြီးတော့မြေပြင်အခြေအနေကိုတိကျမသိဘဲနဲ့သူကတစ်ဖက်ဆောင်းနေပြောနေတာမျိုးတွေတွေ့ရတယ်ပြီးတော့အဲ့ဒီခါကနောက်ဆုံးတော့ဒီအခြေအနေကတွေးကြည့်မယ်ဆိုရင်ကျွန်တော်တို့ဒီတော်လှန်ရေးတစ်ခုလုံးကိုတွားပြီးတော့အထိခိုက်စေလာနိုင်တယ်ပေါ့လေစိုးရင်ကြောင်းကြမှုတွေမလိုလားတဲ့စိုးရင်ကြောင်းကြမှုမျိုးလို့ကျွန်တော်ကမြင်ပါတယ်ခင
်ဗျဘောကထက်ရဲ့ပြောဆိုချက်တွေကိုအမေရိကန်ဩစတြေးလျပါဝင်နိုင်ငံတကာရောက်ရခိုင်လွယ်ပွားတွေကတရားဝင်ကန့်ကွက်စာတွေထုတ်ပြန်နိုင်ရဲ့ရှိပါတယ်ရခိုင်အမေရိကန်လူမှုအဖွဲ့အစည်းကဥဆောင်တဲ့ဆန္ဒထုတ်ပေါ်ပွဲတစ်ခုကိုလည်းမြို့ရောက်မြို့ကုလသမဂ္ဂရုံးရှိမှာပြီးခဲ့တဲ့သတင်းပတ်ကမေလ19ရက်နေ့ကလုတ်ခဲ့ကြပါတယ်ကုလသမဂ္ဂရဲ့ပြောဆိုချက်တွေဟာမြေပြင်အခြေအနေနဲ့ကြွားချနေတယ်လို့မြန်မာနိုင်ငံအနှံ့နဲ့ရခိုင်တစ်ခုလုံးမှာစစ်ဖြစ်နေတာဖြစ်လို့အလုံးအတူတူခံစားနေရတယ်လို့အဲ့ဒီဆလတ်ထုတ်ပေါ်ပွဲမှာကိုယ်တိုင်ပါဝင်ခဲ့သူမြို့ရောက်ပြည်နယ်ကရခိုင်နယ်ပွားတခုဖြစ်တဲ့မတ်နှင်းဝေက VOA ကိုပြောပါတယ
်။အော်ကျမတို့ရခိုင်ပြည်နယ်လူမျိုးတွေအတွက်ကျမတို့အရန်စိုးရင်မိပါတယ်။ဘာလို့ဆိုတော့အခုချိန်မှာအိုးအိမ်ဆုတ်ခွာပြီးတော့အနေစရာမရှိစားစရာမရှိလူတွေအများကြီးပဲပြီးရင်ဆက်ကဆက်ကနေပြီးတော့ဘုံကျဲရှာတယ်ဈေးရုံတွေဘုံကြီးကျောင်းတွေကအစလူနေအိမ်ကအဆုံးပေါ့နော်။အဲ့လိုမျိုးနေစရာတွေမရှိဘူးအဲ့ဒါတွေကိုနိုင်ငံရဲ့ခြားတွေကကဘာသိစီချင်တာပေါ့ပြောမယ်ဆိုရင်တော့ပြီးလူမျိုးစုတစ်ခုတည်းဖြစ်တာမဟုတ်ဘူးမြန်မာပြည်မှာတိုင်းပြည်နယ်မှာများသောအားဖြင့်ဖြစ်နေကြတာလည်းအများအပြားပဲ
အာခတ်တော်အေးရဲ့မေလ24ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့သူတို့ဖွဲ့ရဲ့ထိန်းချုပ်မှုနယ်မြေတွေကဘူတိတောင်နဲ့မောင်းနှုံမြို့နယ်တွေမှာစစ်ပင်းဆောင်ပြည်သူ2သိန်းဝန်းကျင်ရှိနေပြီးအဲ့ဒီထက်က80ရာခိုင်နှုန်းဟာမွတ်စလင်တွေဖြစ်ခါသူတို့အားလုံးကိုလူမျိုးဘာသာမခွဲခြားပဲအကာအကွယ်ပေးစောင့်ရှောက်နေတယ်လို့ဖြေရှင်းထားပါတယ်။အေအေရဲ့ထုတ်ပြန်ချက်တွေနဲ့ဒေသခံရ ेंजर ပြည်သူတွေရဲ့ပြောဆိုချက်တွေမှာကွဲလွဲမှုတွေရှိနေတယ်လို့လည်းမောက်ဝီနုကပြောပါတယ်
။ကျွန်တော်တို့ ेंजर တွေကရခိုင်ပြည်သူတွေနဲ့အေးအေးချမ်းချမ်းနေခြင်းနဲ့လူတွေကြီးပါပဲ။ဘာလို့မှကျွန်တော်တို့ပြဿနာမတက်ချင်ပါဘူး။ကျွန်တော်တို့ဒီပြည်နယ်လူမျိုးရေးဒီပြည်နယ်မှာငြိမ်းချမ်းတာယာဝတ်ပြောရေးကိုကျွန်တော်တို့ဟိုမျှော်မှန်းတဲ့လူတွေပဲဖြစ်တယ်ကျွန်တော်တို့လူတွေဟာဆိုလို့ရှိရင်ဒီအချိန်တွေမှာဒီဥမာရခိုင်တွေကပဲဖြစ်ဖြစ်ခုနကျွန်တော်တို့အေးအေးတက်တော်ကပဲဖြစ်ဖြစ်အဲ့တော့လုံဆောင်ချက်တွေကိုသူတို့လိမ်လည်ပြီးတော့ပြောစရာအကြောင်းမရှိပါဘူး။အဲ့လိုပြောလို့လည်းဘသူတွက်မှအကျိုးမရှိဘူးဆိုတာလေအလုံးနားလည်ပါတယ်။တခြားလုံးတော့လည်းစစ်တက်လုတ်ခဲ့တဲ့အချိန်တော့လည်းစစ်တက်လုတ်ခဲ့တယ်လို့သူတို့ပြောတာပဲ
။ခိုင်နယ်ပွားမန်နင်းနင်းဝေကတော့စစ်ကောင်စီကလူမျိုးစုတွေကြားသွေးကွဲအောင်သွေးထိုးလုံဆောင်နေတာမှန်ပေမဲ့နိုင်ငံတကာကလည်းနှစ်ဖက်လုံးကိုမျက်မျက်တက်တက်ထောက်ပြဖို့လိုတယ်လို့တုံ့ပြန်ပါတယ
်။ကျမတို့လည်းခံရတယ်သူတို့လည်းခံရတယ်မှန်တယ်။ဒါပေမဲ့နှစ်ဖက်မျှပြီးတော့ပြောရမှာသူတို့ကတစ်ဖက်သက်စောင်းနေပြီးတော့ပြောတယ်ဆိုတော့ကျမတို့ကမခံမရနိုင်ဖြစ်တာပေါ့နော်အဲ့လိုပ
ါကုလသမဂ္ဂလူခွင့်မာမင်းကြီးရုံးရဲ့မေလ24ရက်နေ့ထုတ်ပြန်ချက်ထဲမှာတော့ဘူတိတောင်ရဲ့မောင်းနှုံမြို့နယ်တွေမှာတိုက်ပွဲတွေကြောင့်အရသာ1000နဲ့ချီအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ရပြီးရိုဟင်ဂျာ4000ခွဲလောက်ဘင်္ဂလားဒေ့ရှ်နယ်စပ်နားကိုထွက်ပြေးလာတယ်လို့ဆိုပါတယ်ရခိုင်ကစီးရဲအခြေအနေနဲ့ပတ်သက်လို့အလသိစစ်ကောင်စီဘက်ကတော့လက်ကလော့ထုတ်ပြန်တာမျိုးမရှိပါဘူးလက်ရှိရခိုင်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကတော့အေအေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေပြီးအေအေကမောင်းနှုံမြို့သိမ်းတိုက်ပွဲစနေရဖြစ်လို့ကျမ်းဖတ်မှုတွေပြင်းပြင်းထန်ထန်နဲ့ကြီးထွားလာမဲ့အနေရရှိနေတယ်လို့ Kulamaka, Luque, Mamini, Yopioi, Sovinshidu, Listrosa, Bela Nasel Liega, the deep beat Tawarek, yeah.